ပြင်သစ်နိုင်ငံ Paris Mural ကဆောင်စည်းလီစီလက်မှတ်ကြီးတစ်ချောင်းအသားရှိတွေချိုးဖြတ်ပြီးတော့ဝင်လာတဲ့ဆန္ဒပြသူတွေကိုအဓိကရုံးနေနေရဲတွေကမျက်ရည်ကိုဘုံတွေမိသက်ပိုက်တွေတုံးပြီးတော့ဒီကနေ့ဖြုတ်ခွဲခဲ့ပါတယ်အခုကမှဆန္ဒပြသူတရားကျော်ကိုထိန်းသိမ်းထားပြီးတော့ရဲလုံခြုံရေး6ဦးနဲ့ဆန္ဒပြသူ14ဦးတရားရထားတယ်လို့သတင်းတွေမှာဖော်ပြပါတယ်ဆန္ဒပြသူတချို့ဟာနာမည်ကျော် Arctic Triumph မဟုတ်ဘူးဒီအနည်းမှာတစ်သားစားတွေနဲ့တခြားပစ္စည်းတွေပုံပြီးတော့လည်းနှိရှုခဲ့ကြပါသေးတယ်။လောင်စာကြီးအခွန်တိုးမြင့်ပြီးတော့ရေထိုင်မှုကြီးကြီးမြင့်လာတာကြောင့်ပြင်သစ်သမ္မတအီမနီယယ်မက်ခရွန်ကိုဒီသတင်းပတ်ရဲ့အတွင်းတတိယအကြိမ်မြောက်ဆန္ဒပြကြတာပါ။အခုခါမှာတော့အဆောင်ကြီးလီစီလန်ဒစ်ကော့ကရထားဘူလာယုံကြီးကိုပိတ်ထားရဲ့လို့သတင်းတွေမှာဖော်ပြပါတယ်။လမ်းဆောက်လုပ်ရေးလုပ်သားတွေလုပ်ငန်းခွင်အတွင်းတခြားသူတွေကမြင်သာသတိပြုမိအောင်ဝစ်စင်ရေးရှိတဲ့အဝါရောင်တောက်တောက်လက်ပြအင်ဂျီကိုတော့ဆန္ဒပြသူအများစုဝစ်စင်ထားကြတာပါ။လူငယ်ရဲ့သတင်းပတ်တွင်ဆန္ဒပြမှုတွေမှာတော့ရဲရီနဲ့ဆန္ဒပြသူတွေကြားယုံရင်ဆန်ခတ်ဖြစ်ခဲ့တာကြောင့်1968ခုနှစ်ကမမြင်တတ်မှုမျိုးကိုအမှတ်ရစေခဲ့တယ်လို့ဆိုပါတယ်။လူငယ်ရဲ့သတင်းပတ်အတွင်းဒီ Paris ဆန္ဒပြပွဲတွေမှာလူပေါင်း 8,000 လောက်ပါဝင်ခဲ့တယ်လို့တနိုင်ငံလုံးမှာတော့လူပေါင်း 3,000 ကျော်ပါဝင်ခဲ့တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။သမ္မတမက်ခရွန်ကတော့တွင်းထွက်လောင်စာကြီးပေါ်မီကိုအားထားနေရတယ်ကိုရှော့ချဖို့နဲ့ပြန်ပြင်းပြင်းဆွင့်အသုံးပြုနိုင်ရေးကြိုးပမ်းတဲ့စီမံကိန်းတွေမှာရန်မုံငွေပို့ချထားပေးနိုင်ဖို့အခုလိုအခွန်တိုးကောက်တာဖြစ်တယ်လို့ကောက်ွယ်ပြောကြပါရစေခင်ဗျာ